မေလ၁၇ရက် Global Times သတင်းစာမှာမြန်မာနိုင်ငံတွင်တရုတ်ရဲ့နစ်စွန်ရင်သုံးလျှက်စစ်တပ်ထုတ်ယူရေးစီမံကိန်းတွေကိုမြန်မာစစ်အစိုးရကဖျက်သိမ်းနိုင်ကြောင်းဖော်ပြခဲ့ပါတယ်။နစ်စွန်ရင်သုံးလျှက်စစ်တပ်အပြည်ယုံ28ခုတိစောက်လက်ပတ်ရေးအတွက်တရုတ်ကုမ္ပဏီတွေရဲ့လုပ်ငန်းခွင်တင်တာတွေကိုတင်တာစီမင်းချိုးဖောက်မှုနဲ့မြန်မာဘက်ကဖျက်သိမ်းလိုက်တာဖြစ်ပါတယ်။တရုတ်ကုမ္ပဏီအများစုကတော့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုအလားအလာတွေပေါ်ယုံကြည်မှုမပြည့်ရှိနေကြပေမဲ့တချို့ကတော့နိုင်ငံရေးမတည်ငြိမ်မှုကစီးပွားရေးလုပ်ငန်းတွေအပေါ်အရေးထိုးလာမှာကိုစိုးရိမ်မကင်ဖြစ်လာနေကြကြောင်းသတင်းမှာဖော်ပြပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ပထဝီနိုင်ငံရေးစစ်မြေပြင်မှာအာဆီယံအဖွဲ့ကိုတရုတ်နဲ့ထိတ်တဲရင်ဆိုင်ရေးအင်အားစုအဖြစ်ရှုမြင်နေပြီးတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုညီမျိုးစုံနဲ့တားဆီးဖို့စာကြံနေတာလည်းဖြစ်ပါတယ်လိလာသူတွေကလည်းအမေရိကန်ပြည်ထောင်စုအနေနဲ့အရှေ့တောင်အာရှနိုင်ငံတွေကိုမြှုပ်ဆွဲရေးမှာအောင်မြင်မှုမရပဲတရုတ်အာဆီယံစီးပွားရေးကုန်သွယ်ရေးဆက်ဆံမှုတိုးတက်ဖွံ့ဖြိုးရေးလည်းထိခိုက်နေရကြောင်းပြောဆိုကြပါတယ်။သတင်းမီဒီယာတွေကလည်းစစ်တပ်အာဏာသိမ်းပြီးစီးပွားရေးလုပ်ငန်းကုမ္ပဏီတွေဟာစိုးရိမ်ဝယ်ယူမှုသဘောတူလက်မှတ်ရေးထိုးရေးကိုအချင်းချင်းရှုဆိုင်နေကြောင်းဖော်ပြပါတယ်။နိုင်ငံရေးမတည်ငြိမ်မှုကြောင့်ကြံ့ကြံ့နေရတာလို့ကုမ္ပဏီတချို့ကလည်းပြောဆိုကြပါတယ်။စီးပွားရေးလုပ်ငန်းမန်နေဂျာတဦးကလည်းဒေသဆိုင်ရာစိုးရိမ်ခြင်းမြင့်တွေရှားပါလာနေတဲ့အတွက်ခုဒီစီမံကိန်းဟာမြန်မာစွန့်ရင်ဖြည့်ဆည်းရေးကိုအထောက်အကူပြုမှာဖြစ်ကြောင်းစီမံကိန်းနဲ့ချိတ်ဆက်လိုက်တာနဲ့ဒေသတွင်းဓာအပိဂျုံတွေကနေစက်ဂျုံအလုပ်ဂျုံတွေနဲ့မြို့တွေရွာတွေမှာလျှက်စစ်ဓာအသုံးစွဲနိုင်တော့မှာဖြစ်ကြောင်းတစ်ဖက်မှာလည်းအထိမခံတဲ့မြန်မာနိုင်ငံကြီးအခြေအနေကြောင့်ရှေ့လာမဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုသတိနဲ့ဆောင်ရွက်ကြမှာဖြစ်ကြောင်းလည်းပြောဆိုပါတယ်မေလ17ရက်ရိုက်တာသတင်းမှာတော့အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးမှာပုံမှန်ကြီးမှနှစ်ဆိုင်တဲ့ကဏ္ဍကနေပါဝင်ဆောင်ရွက်ကြစီလူကြောင်းအမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အရှိတောင်အာရှခေါင်းဆောင်တွေအနေနဲ့မြန်မာကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိအောင်ပုံမှန်ကြိုးပမ်းအားထုတ်ပေးကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်အရှိတောင်အာရှနိုင်ငံတွေကလည်းမြန်မာအာဏာသိမ်းစစ်ကောင်စီကိုအာဆီယံညီလာခံတက်ရောက်ခွင့်မပြုခဲ့ပါဘူးပြည်ထောင်စုနှစ်ကသဘောတူညီခဲ့တဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖို့ဆောင်ရွက်တာစစ်ဘုချုပ်တွေအာဏာသိမ်းပြီးဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဒေါက်ဆန်းစုကြည်အပါအဝင်ရွေးကောက်ခံကိုယ်စားလှယ်တွေကိုဖမ်းဆီးထိန်းသိမ်းထားတာကနေပြန်လွှတ်တာတွေကိုမတွေ့မြင်ရမချင်းအာဆီယံဆွေးနွေးပွဲတွေတက်ရောက်ခွင့်ရမှာမဟုတ်ကြောင်းလည်းဖော်ပြပါတယ်အမေရိကန်အင်ဒိုပစိဖိတ်ဒေသဆိုင်ရာညှိနှိုင်းဆောင်ရွက်ရင်းမှုကတ်ကင်ဘဲကလည်းဂျိုးဘိုင်ဒန်အစိုးရအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော်လှန်ရေးဆိုင်ရာမြင့်တင်ဆောင်ရွက်မှာဖြစ်ကြောင်းအာဆီယံခေါင်းဆောင်တွေနဲ့ဝါရှင်တန်မှာတွေ့ဆုံစဉ်အတွင်းပြောဆိုခဲ့ပါတယ်။အာဆီယံအနေနဲ့လက်ရှိမြန်မာစစ်ကောင်စီအစိုးရနဲ့အတိုက်ခံကြားရှေ့ကိုဘယ်လိုပဲပုံခရီးဆက်မလဲဆိုတာအပြေဆောင်နိုင်မှုမျှော်လင့်ကြောင်းမြန်မာနဲ့ပတ်သက်ပြီးအထူးကိုယ်စားလှယ်ထားရှိဆောင်ရွက်နေပြီးမဲ့အကျိုးကျေးဇူးကောင်းတွေထွက်ပေါ်ရရှိမလာသေးကြောင်းလည်းကတ်ကင်ဘဲကပြောဆိုပါတယ်။မေလ13ရက်နယူးစုဝီသတင်းမှာတော့အာဏာသိမ်းအုပ်ချုပ်ရေးဟာအာရှတိုက်ရဲ့ပုံမှန်အခြေအနေသစ်ဖြစ်သွားပြီလားဆိုတဲ့ဆောင်းပါးချက်ကိုဖော်ပြခဲ့ပါတယ်အာရှတိုက်တော်မှာဒီမိုကရေစီဟာအကြီးအကျယ်ထိုးနှက်ခံရပါတယ် Freedom House အဖွဲ့ရဲ့နောက်ဆုံးထုတ်ပြန်ခဲ့တဲ့2022ခုနှစ်ကမ္ဘာလွတ်လပ်မှုအခြေပြစီရင်အရဒီနှစ်ရဲ့ကမ္ဘာလုံးဆိုင်ရာလွတ်လပ်မှုအခြေပြညွှန်ကိစ္စရာမှာအာရှတိုက်ဟာအကြီးမားဆုံးကျဆင်းမှုကြီး၃ခုနဲ့ရင်ဆိုင်ကြုံတွေ့နေရကြောင်းဖော်ပြပါတယ်ပြည်ကတဲ့နှစ်နဲ့နှိုင်းရှင်မဲ့ဆိုရင်စစ်အာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံဟာအမှတ်တရမှာ19မှတ်ထိကျဆင်းသွားခဲ့ပါတယ်။ဒါဟာ2014ခုနှစ်ကစလို့နှစ်စဉ်ကျဆင်းနေခဲ့တာဖြစ်ပြီးအင်းနီချင်းထိုင်းနိုင်ငံကတော့27မှတ်ဖြစ်ပါတယ်ခင်ဗျာ။